ကျမ်းမာတန်တရေလှူရှားမှုများကယူဆောင်လာခဲ့တဲ့လူမှုတရားမျှတမှုလူမှုတရားမျှတမှုဆိုတာလူအဖွဲ့အစည်းထဲမှာမတူညီတဲ့လူမှုစီးပွားရပိုင်ခွင့်တွေကြောင့်ဖိနှိပ်ခံရတာတွေခွဲခြားဆက်ဆံခံရတာတွေကိုထုတ်ဖော်ကာကွယ်ပေးပြီးလူတဦးတယောက်ချင်းစီရဲ့အခွင့်အရေးတွေကိုမဆုံးရှုံးရအောင်လို့ကာကွယ်လှုံ့ဆော်ပေးတဲ့တရားမျှတမှုပုံစံဖြစ်ပါတယ်။ဒီတရားမျှတမှုပုံစံဟာတမာယိုးချကျင့်သုံးတဲ့မတရားမှုဖြစ်ပေါ်လာမှသာအရေးယူဆောင်ရွက်ပေးတဲ့ပုံစံမျိုးမဟုတ်ပေလူအဖွဲ့အစည်းထဲကလူမှုစီးပွားမတူညီမှုကြောင့်ဖြစ်ပေါ်လာတဲ့မတရားမှုတွေကိုဖြေရှင်းဆောင်ရွက်ပေးတာဖြစ်ပါတယ်။ဒါကြောင့်လူမှုတရားမျှတမှုဆိုတာလူအဖွဲ့အစည်းတွေထဲမှာဆင်းရဲတဲ့သူတွေလူနည်းစုတွေအမျိုးသမီးတွေမတန်ဆွမ်းတဲ့သူတွေပေါ့ခေါင်းမုံဖြတ်အမျက်ထုတ်ပြီးမတရားမှုမပြုလုပ်နိုင်အောင်လို့လှုံ့ဆော်ပေးတာဖြစ်ပါတယ်။ဒီလိုမျိုးလူမှုတရားမျှတမှုပုံစံကိုလှုံ့ဆော်တဲ့အခါမှာကျန်းမာတန်းတူညီမျှရေး Gender Equality လှုံ့ဆော်မှုကလည်းပါဝင်နေလျက်ရှိပါတယ်။ကျမတန်းတူညီများမှုဆိုတာကလူအဖွဲ့အစည်းထဲမှာကျမဖြစ်တည်မှုနဲ့လိင်စိတ်ခံယူမှုပေါ်ခွဲခြားဆက်ဆံခြင်းမရှိပေတန်းတူညီများရဲ့ရပိုင်ခွင့်နဲ့အလောက်ကိုင်းတွေနဲ့တူညီစွာဆက်ဆံခံရမှုတွေရရှိခြင်းကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်လူအဖွဲ့အစည်းထဲမှာအမျိုးသမီးတွေပေါ်ကိုဖိနှိပ်ဆက်ဆံမှုတွေကိုပပျောက်အောင်နဲ့တန်းတူအခွင့်အရေးရရှိလာအောင်လို့လှုပ်ရှားဆောင်ရွက်တာဖြစ်ပါတယ်။ဒီကျမတန်းတူညီများရဲ့လှုပ်ရှားမှုတွေကလူမှုတရားမျှတမှုဆိုင်ရာလှုပ်ရှားမှုတွေရဲ့အရေးပါတဲ့အစိတ်အပိုင်းတစ်ခုအဖြစ်နဲ့19ရာစုနှောင်းပိုင်းမှာစတင်ပေါ်ပေါက်လာခဲ့ပါတယ်။ကျမတန်းတူညီများရဲ့လှူရှားမှုရဲ့အစလို့ဆိုနိုင်တဲ့ First Wave of Feminism ဟာ19ရာစုနှောင်းပိုင်းနဲ့20ရာစုအစောပိုင်းတွေမှာစတင်ခဲ့ပါတယ်။ဒီပထမဆုံး Feminism လိုင်းကပြည်ထောင်တဲ့ American ပြည်ထောင်စုတို့မှာအမျိုးသမီးတွေရဲ့နိုင်ငံသားအနေနဲ့မဲပေးပိုင်ခွင့်ရရှိရေး Right to Vote လှူရှားမှုတွေနဲ့စတင်ခဲ့တာဖြစ်ပြီးအကြီးမားဆုံးရလဒ်အနေနဲ့နိုင်ငံအများအပြားမှာအမျိုးသမီးတွေမဲပေးခွင့်ရရှိစေခဲ့ပါတယ်။ပထမဆုံးအမျိုးသမီးအခွင့်အရေးဆိုင်ရာစည်းဝေးပွဲအဖြစ်1848ခုနှစ် American ပြည်ထောင်စုမှာ Senegal ForConvention ကိုကျင်းပခဲ့ပါတယ်ဒီစီဝေးပွဲကနေတဆင့်နိုင်ငံရေးပညာရေးလူမှုရေးဘာသာရေးမိသားစုအရေးအလောက်ကိုင်းတဲ့ကျင့်ဝတ်ပိုင်းဆိုင်ရာကိစ္စရပ်တွေမှာအမျိုးသမီးတွေရဲ့တန်းတူညီများမှုရရှိရေးကိုထုတ်ဖော်တောင်းဆိုနိုင်ခဲ့ပါတယ်အဲဒီနောက်1929နှစ် American ပြည်ထောင်စုရဲ့19ချိန်မြောက်အခြေခံဥပဒေပြင်ဆင်ချက်မှာတော့အမျိုးသမီးတွေရဲ့မဲပေးခွင့်ကိုထည့်သွင်းလာခဲ့ပြီးပြည်ထောင်မှာဆိုရင်လည်း1928ခုနှစ်မှာအသက်21နှစ်ထက်အမျိုးသမီးတွေဟာမဲပေးပိုင်ခွင့်ကိုအပြည့်အဝရရှိလာခဲ့ပါတယ်First Wave of Feminism ရဲ့နောက်ဆက်တွဲလှိုင်းလုံးဖြစ်တဲ့ Second Wave of Feminism မှာလည်းပထမရွေးမှာတောင်းဆိုခဲ့တဲ့အခွင့်အရေးတွေပြင်ပုံမကျေပြန့်လာတဲ့ကိစ္စရပ်တွေဖြစ်တဲ့လိင်စိတ်ခံယူမှုအိမ်တွင်အကြမ်းဖက်မှုလုပ်ငန်းခွင်တွင်ခွဲခြားဆက်ဆံခံရမှုမျိုးဆက်ပွားချင်းဆိုင်ရာကျန်းမာရေးနဲ့အခွင့်အရေးတွေအထိပါထုတ်ဖော်လာခဲ့ကြပါတယ် Women's Liberation Movement လို့လည်းသိကြတဲ့ဒီအမျိုးသမီးခွင့်ရေးလှုပ်ရှားမှုတွေဟာလူ့အဖွဲ့အစည်းမှာအမြင့်တွယ်နေတဲ့အမျိုးသားဝါဒကြီးစိုးမှု Patriarchy တွေကြောင့်ဥပဒေကြောင်းအရရောမညီမျှတဲ့လူမှုရေးစံနှုန်းသတ်မှတ်ချက်တွေရပါအမျိုးသမီးပေါ်ဖိနှိပ်ခံရမှုတွေကိုထုတ်ပေါ်လာကြပါတယ်အဲဒီကနေတဆင့်တရားဥပဒေပြူရေးလမ်းကြောင်းတွေကနေပါအမျိုးသမီးတွေရဲ့အခွင့်အရေးတွေကိုကောက်ွယ်ပေးဖို့တောင်းဆိုလာကြပါတယ်ဒီလှုပ်ရှားမှုဟာ1960ဝန်းကျင်ကာလတွေမှာစတင်ခဲ့တာဖြစ်ပြီးတခြားသောလှုပ်ရှားမှုတွေဖြစ်တဲ့ Civil Rights Movement နဲ့ Student Rights Movement တွေနဲ့အတူပေါ်ပေါက်လာခဲ့တာဖြစ်ပါတယ်1990နောက်ပိုင်းမှာတော့ Third Wave of Feminism စတင်ခဲ့ပြီးအမျိုးသမီးတွေရဲ့အခွင့်အရေးရပိုင်ခွင့်နဲ့တန်းတူညီမျှမှုလှုပ်ရှားမှုတွေပြင်လူအဖွဲ့အစည်းမှာသတ်မှတ်ထားတဲ့လိင်မိုင်းဆိုင်ရာခံယူမှုတွေကိုပါမေးခွန်းထုတ်လာကြပါတယ်။လူအဖွဲ့အစည်းတွင်လိင်ဖြစ်တည်မှုမိမပိသားမှုယောက်ျားပိသားမှုနဲ့လှပမှုဆိုင်ရာစံနှုန်းတွေသတ်မှတ်ထားကြတဲ့ပုံမူတည်ပြီးခွဲခြားဆက်ဆံတာတွေကိုဖော်ထုတ်ပြောင်းလဲဖို့ကြိုးစားလာကြတာဖြစ်ပါတယ်။ဒီလှုပ်ရှားမှုဟာအမျိုးသမီးတွေရဲ့မတူကွဲပြားတဲ့အတွေ့အကြုံတွေနဲ့ခံယူချက်တွေကိုအတိမတ်ပြုလက်ခံလာစေတဲ့အပြင်လိင်ဖြစ်တည်မှုစံနှုန်းအမြင်တွေကိုလည်းပြောင်းလဲလာစေခဲ့ပါတယ်။လက်ရှိအချိန်ဒီဆက်လက်ရှိနေဆဲဖြစ်တဲ့ Fourth Wave of Feminism မှာဆိုရင်2010ခုနှစ်နောက်ပိုင်းတိုးတက်ပြောင်းလဲလာတဲ့နည်းပညာတွေနဲ့လူမှုကွန်ရက်အသုံးပြုမှုထွန်းကားလာတာကိုအသုံးပြုပြီးအမျိုးသားတွေနည်းတူအမျိုးသမီးတွေရဲ့စွမ်းဆောင်နိုင်မှု Women's Empowerment နဲ့မိမိကိုယ်တိုင်ရွေးချယ်ဆုံးဖြတ်နိုင်စွမ်းကိုဖော်ထုတ်တင်ပြရဲ့လှုပ်ရှားမှုတွေကို Digital Platforms တွေကနေတစင်လှုပ်ဆောင်လာကြပါတယ်။နိုင်ငံရေးလူမှုရေးနဲ့စီးပွားရေးတွေမှာအမျိုးသမီးတွေရဲ့ဦးဆောင်ပါဝင်နိုင်မှုနဲ့ကဏ္ဍတိုင်းမှာအမျိုးသမီးတွေအနေနဲ့တန်းတူပါဝင်နိုင်မှုအခွင့်အရေးတွေကိုတောင်းဆိုလာကြပါတယ်။ဒါအပြင်အမျိုးသမီးတွေပေါ်ကိုအကြမ်းဖက်ဖိနှိပ်မှုတွေ၊လိင်ပိုင်းဆိုင်ရာအမျက်ထုတ်မှုတွေ၊ရုပ်ပိုင်းဆိုင်ရာဖြစ်တည်မှုတွေကိုဝေဖန်လှောင်ပြောင်မှုတွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေစတဲ့မတရားမှုတွေကိုလူမှုကွန်ရက်တွေကနေဖော်ထုတ်ပြီးတော့ဒီလိုကိစ္စရပ်တွေကိုအရေးယူမှုတွေနဲ့ကာကွယ်ပေးနိုင်ဖို့ကိုလည်းတက်ကြွစွာလှုံ့ရှားဆောင်ရွက်လာကြပါတယ်ဒါအပြင်လိင်စိတ်ခံယူမှုကွဲပြားသူများလက်ထက်ခွင့်ရရှိရင်းမတူညီတဲ့လိင်စိတ်ခံယူမှုအပေါ်လူအဖွဲ့အစည်းတွေမှာခွဲခြားဆက်ဆံခြင်းမရှိပေတန်းတူညီမျှမှုရှိစေဖို့ကိုလည်းလှုံ့ဆော်လာကြပါတယ် လူမှုတရားများတမှုကိုဆောင်ရွက်ရာမှာကျမ်းမတန်းညူညီများမှုရရှိရေးဟာလေအရေးပါတဲ့ခန်းကဏ္ဍတစ်ခုအနေနဲ့ပါဝင်နေတာဖြစ်ပါတယ်။လူငယ်တွေအနေနဲ့လူ့အဖွဲ့အစည်းတွေမှာပုံသေးကားကြတတ်မှတ်ထားတဲ့ရှေးရိုးဆွဲလူမှုပုံစံတွေနဲ့ကျမ်းမစံနှုန်းတွေကိုတွန်းလှန်ပြီးတော့ကျမ်းမတန်းညူညီများရေးလှူရှားမှုတွေမှာပါဝင်ရင်အမျိုးသားတွေနဲ့အမျိုးသမီးတွေရဲ့တန်းညူညီများမှုအခွင့်အရေးဒါမကလူတအူးတယ